โอเคปมุขดร.เสียทักเนี่ยตัวเราမြန်မာမှာမကြာခင်ကတွေ့ခဲ့တဲ့ဒီ COVID Omicron မျိုးကွဲရဲ့မျိုးကွဲစိတ်စ် XBB 1.16 ပေါ့เนาะသူကအရင် Delta လိုမျိုးမျိုးကွဲနဲ့ရှင်လိုက်လို့ရှိရင်ကူးစက်မှုနှုန်းကတော့ပိုများပေမဲ့ပြင်းထန်မှုကတော့ပိုနေတာဒါပေမဲ့လည်းသိဆုံးမှုကတော့တစ်စုံတရာရှိနိုင်သေးတာတွေကိုပြောပြီးမှဒီတစ်ခါတော့ဆရာကြီးဒီသိဆုံးမှုကိုရှော့ချနိုင်ဖို့အတွက်အဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
ကျွန်တော်ကတော့လေသိပြောင်းနေနိုင်မှုဆိုတော့နံပါတ်1ကတော့စီဂျိုသွေးတို့အဝလုံးနဲ့လူတွေကြောက်ကစေးနေရတဲ့လူတွေကင်ဆာရောဂါတွေကိုခံအားကျနေတဲ့ HIV တို့တခြားတော့အကြောင်းအကျောင်းတွေကြောင့်ကိုခံအားကျနေတဲ့လူတွေဒီလိုလူတွေရောဂါဖြစ်တဲ့ဆိုလို့ရှိရင်စိတ်တော့ပါပထမ48နာရီအတွင်းမှာဥပမာနိုင်ငံမှာလည်းရှိပါတယ်မွန်နီပရီယာဖြစ်ဖြစ်ပါစလိုဝေဖြစ်ဖြစ်တခုမဟုတ်တခုတော့ပါ effective ဖြစ်ပါတယ်နောက်တခုကတော့ဗမာနိုင်ငံမှာတော့ remdesivir ကတော့တိတ်တော့မရှိပါဘူးဒီနိုင်ငံမှာတော့ remdesivir ကို IV သုံးရပေးလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီ covid ကုသရမှာသုံးတဲ့ဆေးကိုဆရာတို့ဒီအမေရိကကဆေးုံဒီမှာပေးတာကိုဥပမာနဲ့ပေါ့ဆရာနော်မြန်မာပြည်နဲ့ပါဆက်ဆက်ပြီးတော့ရှင်းပြပေးလို့ရနိုင်မလားဆရာ
ဥပမာအသက်85နှစ်ဖိုးဖြစ်ဖြစ်ပွားဖြစ်ဖြစ်ဆေးုံကိုပေါင်ချိုးပြီးတော့ရောက်သွားတယ်ဆေးုံအတက်မှာဆစ်လိုက်တော့ covid ဖြစ်နေတယ်သူကအောက်ဆီဂျင်နဲ့ကောင်းနေတာတကယ်လက်တွေ့ကျတဲ့လူတစ်ခုပြောပြတာပါအဲ့ဒါ45နှစ်ဒါပေမဲ့ပေါင်က400လောက်ရှိတယ်စီဂျိုလည်းရှိတယ်သွေးတို့လည်းရှိတယ်သူကဘိုင်းနာဖြစ်ဖြစ်တခုခုပေါ့ဆေးရုံသွားတက်လိုက်တယ်ဖြားလည်းမပြဘူးဒါပေမဲ့လည်းဆေးရုံအတက်မှာကိုကနည်းနည်းလေးနှုံးနေပါကြတယ်ဆစ်လိုက်တဲ့ခါကျတော့ covid တွေ့တယ်အောက်ဆီဂျင်ကလည်း66 69ရှိတယ်ဒီနိုင်ငံမှာတော့သူတို့ကျွန်တော်ကဆေးပေးပါတယ်ဘာလို့လဲဆိုတော့သူတို့ဒီ progress into the severe disease ပေါ့သူတို့ covid ဖြစ်ခဲ့လို့ရှိရင်စိုးစိုးဝါကြီးတိကိုဖြစ်သွားမယ်အဲ့ဒါကိုကာကွယ်ဖို့နှုံးတာဒီလို COVID positive ဖြစ်တဲ့အချိန်မှာကျွန်တော်ဆေးပေးလိုက်လို့ရှိရင်ကာကွယ်နိုင်ပါတယ်ဆိုတဲ့ data ပေါ့
ဟုတ်ကဲ့ဒီ COVID ကုသမှာသုံးတဲ့ဆေးမှာကထိုးစင်းနဲ့စားစင်းနှစ်မျိုးရှိတဲ့အခါကျတော့ဆရာတို့ဒီဆေးရုံတွေမှာသုံးတာကတော့
ဟုတ်တယ်ဒီနိုင်ငံမှာတော့ဆေးရုံမှာတော့ကျွန်တော်တို့ကတော့တောက်ဆေးမပေးဘူးကျွန်တော်တို့ဒီမှာတော့ remdesivir ဆိုတဲ့ IV ကိုသုံးရပေးပါတယ်ဗမာနိုင်ငံမှာတော့တောက်ဆေးပေးလို့ရပါတယ်ဒီနိုင်ငံမှာတော့ဆေးရုံမှာတောက်ဆေးပေးလို့မရဘူးဒီနိုင်ငံ FDA ကရေးထားတယ်ဒီဆေးက outpatient ပဲဆိုတော့ဘယ်သူမှဆေးရုံမှာမပေးရဘူး FDA approve မဖြစ်တဲ့ကဒါပေမဲ့ပမာဏနိုင်ငံမှာဘလို့ agreement လုပ်တာလဲဆိုတော့ကျွန်တော်မသိရတဲ့ကြောင့်ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့လည်းဈေးရုံတက်ခဲ့ရလို့ရှိရင်တော့တခြားယောဂအခြေအနေကြောင့်ပဲတက်ရဒါကိုပေးတင်ပါလိမ့်မယ်။နံပါတ်1တစ်ချက်ကဈေးရုံပေါ်ရောက်လို့အောက်ဆီဂျင်62ရာခိုင်နှုန်းကျတယ်ဆိုရင်တော့ဈေးပေးရမှာပါ။ဘာဈေးပေးတင်တယ်လဲကျွန်တော်ကတော့ remdesivir ရှိရင်တော့ remdesivir ပေးပါတယ်။မရှိခဲ့လို့ရှိရင်တော့ steroid နဲ့အဓိကကတော့ steroid ပေါ့နော်။ dexamethasone 6 mg 5 days ပါပဲ။maximum ဆေးရည်ပေးလို့ရပါတယ်။တောက်ဆေးဖြစ်ဖြစ်အကြော်လေးဖြစ်ဖြစ်နှစ်ခုမဟုတ်ဘူးတော့ dexamethasone ပုံမှန်နိုင်ငံမှာအလွန်တရာမှပေါ်ပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီ dexamethasone ညီမညီမတချို့ dexa လို့ခေါ်ကြတဲ့ဆေးကဆိုးကျိုးရှိတဲ့အခါကျတော့ပေါ့နော်။ဒီတော့ကဘာအကြံပြုချင်တယ်လဲဆရာ
။အရေးကြီးဆုံးတစ်ချက်က dexamethasone ကို6 mg နဲ့အထက်ကိုပို့ပြီးမပေးပါနဲ့။ကျွန်တော်တို့စီမှာ10 mg နဲ့6 mg ကိုရှင်ပြီးတော့လုပ်တဲ့ clinical data ထွက်ပါတယ်။10 mg သုံးတဲ့လူတွေဒီ effective မဖြစ်ပါဘူး။plus ဆိုးကျိုးတွေညောင်များစွာကိုရပါတယ် including ဆေးရုံတက်နေတဲ့အချိန်မှာဆီးကျိုးတွေမတရားတက်သွားတာတို့ bacterial infection တွေဟိုအဆုတ်ရောင်တာတို့ pneumonia ဖြစ်တာတို့ဒါတွေပို့ပြီးတော့ရတာကိုတွေ့ပါတယ
်ဟုတ်ကဲ့ဒီ dexamethasone ရဲ့ဆိုးကျိုးအနေနဲ့ကိုခံအားကျသွားတာပေါ့ဆရာနော
်ဟုတ်ပါတယ်ဒါကြောင့်မလို့6 mg daily for ကျွန်တော်9ရက်ခန့်နေဆေးရည်ဒီပေးပန်ခွင့်ရှိပါတယ်ဒါ dexamethasone အလုံးပါ remdesivir ရှိတယ်ဆိုတော့ကျွန်တော် remdesivir plus dexamethasone တို့ကိုတွဲပြီးတော့ပေးပါတယ်အဲ့ဒါဆိုရင်တော့ကျွန်တော်က5ရက်ပဲပြီးပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအသက်ဆုံးရှုံးမှုကိုရှော့ချနိုင်မှုကဒီကုသရမှာသုံးတဲ့ဆေးတွေနဲ့ပို့ပြီးတော့ပတ်သက်လာတာပေါ့ဆရာနော
်။ဟုတ်ပါတယ်
။ဒါပေမဲ့တစ်ချိန်တည်းမှာလေဒီနောက်ပိုင်းမှာထုတ်တဲ့ကာကွယ်ဆေးတွေကလူတွေအကုန်လုံးကိုဟိုမကူအောင်ကာကွယ်လို့မရရင်တောင်မှပြင်းထန်မှုတွေသူဖြင့်သိဆုံးမှုတွေအကုန်လုံးနှီးပါးမှာရှော့ချနိုင်တာမျိုးတွေ့ထားတဲ့အခါကျတော့နောက်ထပ်ရောဘယ်လိုအကြံပြုချင်တယ်လဲဆရာကြီ
း။အရေးကြီးတာကတော့အရင်တော့ထိုးနေပြီးတဲ့လူတွေနောက်အသက်ကြီးတဲ့လူတွေအထူးပြင်းတော့65နှစ်အထက်လူတွေတနှစ်လောက်မထိုးထားဘူးဆိုရင်တော့ထားပါတော့နောက်ဆုံးဆေးရတလုံးပဲထိုးထားရဆိုထိုးနိုင်လို့အခြေအနေရှိရင်သွားထိုးပါဒါအသေးချာဘက်ကိုကာကွယ်ပေးပါတယ်နောက်တစ်ခုကတော့အိမ်မှာနည်းနည်းလေးဖျားတယ်နာစီချောင်းဆိုလို့ဆိုစစ်လိုက်ပါသူ antigen test ဆေးရလဲပေါ်ခြင်းတော့ခြင်း antigen test က negative ဖြစ်လို့ထပ်ပြီးတော့စစ်ချင်3ရက်အတွင်းမှာထပ်ပြန်စစ်ပါသူကနောက်3ရက်ကြာလို့ရှိရင် positive ဖြစ်လာတဲ့ chance အများကြီးရှိတဲ့အတွက်ကြောင့်ပါ positive ဖြစ်တယ်ဆိုလို့ရှိရင်အသက်65နှစ်ကျော်လို့ဆေးတွေကကိုယ်နဲ့လက်လန်းမိတဲ့အနေအထားတစ်ခုမှာရှိတယ်ဆိုရင်သက်ဆိုင်ရာဆရာဝန်နဲ့ပြောပြီးတော့တောက်ပါအသက်ငယ်တဲ့လူတွေကတော့ဗာယောဂါမှမရှိရင်တော့မတော့ပါနဲ့ဒီဆေးတွေကိုတကယ်လိုအပ်တဲ့လူတွေအတွက်ကိုခြံထားပေးလိုက်ပါအသက်ကြီးတဲ့လူတွေမှာကိုယ်လောက်မှကိုခံအားမရှိတော့တာလीဆိုတော့ကိုဒီဆေးကိုတောက်လိုက်လို့လေကိုယ်တော်ကဘာမှထူးခြားပြီးလာမှာမဟုတ်ပါဘူး ဟိုအသက်40အသက်30ကျန်ကျန်မာမာနဲ့ဘာယောဂါမှမရှိတဲ့လူဆိုရင်ဘာမှမတော့ပါနဲ့ကောင်းသွားမှာပါဟိုတနေ့ကကျွန်တော်အသက်30ကျော်အမျိုးသမီးတယောက်ဒီစစ်လိုချင်တယ်ကျွန်တော်ကငါတော့မရေးပေးဘူးဘာကြောင့်လို့ဆိုမလို့အခုအဲ့တော့ဆရာဝန်နေနေရလဲဒါမျိုးကျွန်တော်ခေါ်တော့ ethic လို့ခေါ်တာပေါ့နော်ဆရာဝန်ရဲ့စီကံပေါ့လေ
ကိုချင်းတရားဆိုင်ရာစီကံမျိုးဖြစ်တာပါဆရာနော
်ဟုတ်တယ
်သိပညာရဲ့ကိုချင်းတရား
ဟုတ်ပါကိုဆရာဝန်တရားရဲ
့ဟုတ်ကဲ
့စေပညာရဲ့စောင့်ထိုင်ရမယ်ကိုချင်းတရားပေါ့နော်ဆိုတော့ကိုစီလူနာဟိုမစင်းမီးဖင်မလားတော့ပေါ့လေမလားလဲကျွန်တော်တို့ကကိစ္စမရှိဘူးဒါပေမဲ့ကိုရဲ့ ethic ကိုတော့ကိုထိမ့်သိမ့်ပါဒီနိုင်ငံမှာလည်းဟိုပေးလာဆိုပေးကြတာပေါ့ကွယ်ဒီမှာကိုရဲ့လူနာကောင်းသွားအမှန်တမ်းပြောသူ့သူကောင်းသွားတာကွယ်ဒီစေတောက်လို့ကောင်းသွားတာမဟုတ်ဘူးဒါပေမဲ့အသက်65နှစ်ကျော်သွားတဲ့လူဆိုရင်တော့ပေးပါနည်းနည်းလေးဖြစ်တယ်များများဖြစ်တယ်မဆောက်ပါနဲ့သူတို့အနေနဲ့ဖြစ်ခဲ့ရင်စိုးစိုးဝါးဝါးယူရောက်သွားလို့ရှိရင်အဲ့ဒီစိုးဝါးတဲ့အချိန်ကြောင့်လို့ရှိရင်ကျွန်တော်ကပြောနေတဲ့ဈေးတွေတရားရာခိုင်နှုန်းဘယ်သူမှမကောင်းလာနိုင်ပါဘူးဒါကြောင့်မို့ကျွန်တော်ဒီနေ့ဒီချိန်မှာကိုဗစ်ဖြစ်လို့ရှိရင်ကျွန်တော်မှာ risk factor ရှိတော့ကျွန်တော်စေတောက်ပါဘလို့ပဲဖြစ်ဖြစ်ကျွန်တော်ခီးသွားတဲ့အချိန်မှာကျွန်တော်ဒီဈေးကိုယူသွားတယ်အဲ့ဒီနိုင်ငံရောက်ခဲ့လို့ဒီယောဂဖြစ်ခဲ့လို့ရှိရင်ကျွန်တော်သိတဲ့တစ်ချက်ကကျွန်တော်မှာစီဂျိုရှိတယ်၊တွေ့တူယောဂါရှိတယ်။ကျွန်တော်အသက်နေထားရတခုဒီ high risk မှာပါတယ်။ဒီယောဂါဖြစ်လို့ရှိရင်တကယ် high risk ဆိုကျွန်တော် progress ဖြစ်သွားလို့ရှိရင်ကျွန်တော်အတွက်ကဒီဆေးတွေဘာကြီးပဲရှိနေပါစေ။ဘယ်လိုမှ guarantee မရှိဘူး။သေချာတာတခုကတော့ဖြစ်ဖြစ်ချင်းချင်းမှာကျွန်တော်တောက်လို့ရှိရင်တတမယ်။မဖြစ်သေးတဲ့အချိန်မှာ appropriate vaccine ကိုထိုးထားလို့ရှိရင်ဒီလိုဆိုးကျိုးတွေကိုကျွန်တော်ကာကွယ်နေတာဆိုတာကိုသိတယ်။ဆိုတော့ဒီအချက်နှစ်ချက်ဒီအရေးကြီးဆုံးဘယ်နေရာမှာမဆိုဒီ message ရှိနေတယ်ဆိုရင်ဘာ omicron species ပဲဖြစ်ဖြစ်ပွားတာတော့ပွားမှာပဲအသေးပြောက်ကတော့ဒီလိုနည်းနဲ့ပဲကျွန်တော်ထင်လို့ရပါပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ